ဒီဝင်းမြန်မာပိုင်းရဲ့အင်္ဂါညအတန်းအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့ကမ္ဘာကရောဂါ COVID-19 ဖြစ်ပွားသူတွေများလာတဲ့ဂျပန်နိုင်ငံမှာဒီကိုရိုနာဗိုင်းရပစ်ပိုးကူးစက်မှုကိုထိန်းချုပ်တဲ့အနေနဲ့ဒီကနေ့အင်္ဂါနေ့မှာတော့ဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေကအရေးပေါ်အခြေအနေကြေညာလိုက်တဲ့အချိန်မှာဂျပန်ရောက်မြန်မာတွေရဲ့စိုးရိမ်မှုအခြေအနေတွေအကြောင်းကိုတင်ပြပေးချင်ပါတယ်ဂျပန်နိုင်ငံမှာဒီအပိုင်းတွေတွင်ကိုရိုနာဗိုင်းရပjúlius ပိုးကူးစက်မှုနှုံမြင့်လာတဲ့အတွက်ပညာရှင်တွေရဲ့တိုက်တွန်းချက်တွေအရဒီကနေ့မှာတော့ဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေကဂျပန်နိုင်ငံရဲ့မြို့တော်တိုကျိုအပါအဝင်ခရိုင်6ခုမှာအရေးပေါ်အခြေအနေကြေညာလိုက်ပြီးဖြစ်ပါတယ်ဒီလိုမျိုးအရေးပေါ်အခြေအနေကြေညာလိုက်ချိန်မှာပဲဂျပန်ရောက်မြန်မာတွေကိုကျွန်မဆက်သွယ်မေးမြန်းခဲ့ပါတယ်ဒီရေးပေါ်အခြေအနေကြေညာပြီးတော့ဂျပန်နိုင်ငံရဲ့လက်တလောအခြေအနေကိုတော့ဂျပန်နိုင်ငံကပြည်ထောင်စုမြန်မာနိုင်ငံသားများအသင်းဂျပန်ရဲ့အလုံမှုဆောင်ဖွဲ့ဝင်ဦးတန်းစွေကအခုလိုရှင်းပြပါတယ်
ဂျပန်တိုင်းငလုံးတိုင်းတန်းတော့မဟုတ်ဘူးလေကူးစက်များတယ်ဆိုရင်တိုကျိုကနာဂါဝါစိုင်းတမချီဘာအိုဆာကာရှိုဂိုဖူကူကာပေါ့လေအဲ့ဒီမျိုးနဲ့ခရိုင်6ခုလောက်ကိုဟို state of emergency ကျင်းညာတာပဲရှိပါတယ်ဟို lock down တော့မလုပ်ဘူးဆိုတော့နိုင်ငံသားတွေကိုပေါ့လေအတက်နိုင်ဆုံးကွက်ကိုပဲအိမ်မှာနေကြဖို့နေမဖြစ်မနေထွက်တဲ့ကိစ္စတွေကြမှာပဲထွက်ဖို့ဆိုပြီးတော့မြစ်တာရက်ခံခြင်းနဲ့ state of emergency ကျင်းညာတာပဲရှိပါတယ်သူတို့ကျင်းညာတဲ့ state emergency ထဲမှာပုံမှန်မဖြစ်မနေလောက်ပဲလုပ်ငန်းတွေပေါ့ဥပမာဘန်လို့အဲတခါဒီ transportation တို့အဲ့ခါဒီဒီလူကိုအစားအသောက်ထည့်ချီရတဲ့ department store တွေပါညာကြီးကျတော့သူကပုံမှန်လေပတ်နေတာဖြစ်တော့အဲ့ဒီမှာတာဝန်ယူနေတဲ့လူတွေကျတော့အများအားတူတူလာပြီးလုပ်နေတဲ့ခါကျတော့သူက shut down တော့မလုပ်ဘူးပေါ့လေဒါပေမဲ့အများဖြစ်တော့လူတော်တော်လေးကိုရှင်းသွားတယ်နောက်တစ်ခါအများဖြစ်လူတွေကအတက်မဲ့ဆုံးအပြုံထွက်ကြရတာဖြစ်တဲ့ကြောင့်မို့လို့စီဝိုင်းလုပ်ငန်းတော်တော်များများကတော့ခေါလုံးပိတ်လိုက်တာပေါ့အဲ့တော့လမ်းမပေါ်မှာဆိုရင်တော့လူတော်တော်၆တွေ့ပြီးတော့လူတွေပုံပြီးတော့၆ကတ်သွားတာပေါ့လေ
လက်တလုံးမှာတော့မြို့တော်တိုကျိုမှာဒီကိုရိုနာဗိုင်းရပ     စ်ပိုးကူးစက်သူတွေများလာနေပြီးဆေးရုံဆေးခန်းတွေမှာကူးစက်မှုကာကွယ်ရေးဆောင်ရွက်နေပေမဲ့လည်းဒီလိုမျိုးကူးစက်မှုတွေမြန်ဆန်လာတဲ့အပေါ်မှာဂျပန်ရောက်မြန်မာတွေဘက်ကစိုးရိမ်မှုတွေရှိနေပါတယ
်ဒီကြားထဲမှာပဲဒီကိုဗစ်လူနာတွေကဟိုနှုံတက်လာတဲ့နှုံတွေကဒီနေ့တည်းမတူဘူး။ဒီနေ့ဆိုမနေ့ကဆိုလို့ရှိရင်ကျွန်တော်တို့140နီးပါးလောက်ဖြစ်သွားတယ်။ဒီနေ့ဆိုလို့ရှိရင်အခုချိန်မှာ80လောက်ပဲရှိတယ်ပေါ့။အဲတော့ဒီရောဂါကိုတွေ့တဲ့နှုန်းကလည်းပုံမှန်မဖြစ်သေးတဲ့ခါကျတော့ဒီမှာရှိနေတဲ့တချို့ဒီဆေးဘက်ဆိုင်ရာဝန်ထမ်းတွေဆိုတော့မနေ့လည်းဆိုလို့ရှိရင်ကျွန်တော်တို့ဆရာဝန်တယောက်နဲ့စကားပြောပြတယ်ပေါ့လေ။ဒီ4လပိုင်း5လပိုင်း2လလောက်မှာတော့ဂျပန်ကဒီကောင် export ဖြစ်တဲ့တောင်တော့ခံရလိမ့်မယ်ဆိုလို့တော့ဒီကျမကြီးအတိုင်းဝဲဆရာဝန်တွေကတော့ကျွန်တော်တို့ပြောလို့ရရှိပါတယ်။
ဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေဘက်ကအရေးပေါ်အခြေအနေကြေညာဖို့ဝင်လေးနေခဲ့တဲ့အပေါ်မှာဝေဖန်မှုတွေရှိနေခဲ့တယ်လို့အခုလိုကြေညာလိုက်ချိန်မှာတော့မြို့တော်တိုကျိုအပါအဝင်စီးပွားရေးလုပ်ငန်းတွေထိခိုက်လာနိုင်တဲ့အတွက်ဂျပန်ရောက်မြန်မာနိုင်ငံသားတွေဝင်ငွေထိခိုက်ပြီးအခက်အခဲဖြစ်လာရတဲ့အနေအထားနဲ့အခုလက်တလောဂျပန်မြန်မာတန်ယုံဘက်ကဂျပန်နိုင်ငံရောက်မြန်မာနိုင်ငံသားတွေအပေါ်မှာဆောင်ရွက်ပေးနေတဲ့အနေအထားအခုလိုပြောပြပါတယ်
။အခုချိန်မှာဆိုလို့ရှိရင်လည်းလူတွေအကုန်လုံးတော်တော်များများရက်လိုက်တဲ့အတွက်ကြောင့်မို့လို့မြန်မာနိုင်ငံသားတွေကဟိုနေရာအိမ်လကောက်ပြီးဖို့မရှိစားမှုတောင်းမှုတွေဇီဝစရာပတ်စံမရှိတဲ့ရှုခက်ခဲရှိတဲ့လူတွေတော်တော်များများတက်လာတာကိုကျွန်တော်တွေ့ရတယ်ဒါလည်းသူအများနဲ့ဆိုတော့လေတာယုံနေနေရလေဒီကိစ္စနဲ့ပတ်သက်လို့ထူးခြားခြားတာဝန်ယူပြီးဖို့ပေါ့ညာဘူးတော့ဟိုမရှိနိုင်ဘူးလို့ထင်ပါတယ်ဘာလို့ဒီမှာဂျပန်နိုင်ငံသားတွေလည်းအဲ့လိုပဲဖြစ်နေကြတဲ့ခါကျတော့ဂျပန်အစိုးရကနေပြီးတော့ဗောလေဒီအမေရိကန်အစိုးရလိုမျိုးဒီမှာရှိနေတဲ့ဟိုဘုလိုအခက်ခဲရှိနေတဲ့အဲလူလူကိုပေါ့လေဒီလိုတစ်ခုဒီအိလာကဆိုင်လာကမိလာကရေလာကတွေကိုရွှေ့ဆိုင်ပေးတာမျိုးအဲအဲ့အမျိုးတွေများကြားနိုင်မလားဆိုပြီးတော့ကျွန်တော်တို့လည်းနည်းနည်းနီးလန်းရှာဖွေတဲ့အပြင်ဆွဲနေပါတယ်
မနေ့တနေ့လာနေတော့ကတော့ဒီကရောဂါကြောင့်ထိခိုက်နေတဲ့စီးပွားရေးကိုကြားကန်ပေးဖို့အစိုးရကနေဒေါ်လာ1 trillion သုံးဆွဲသားမဲ့အစီအစဉ်ကိုလည်းဝန်ကြီးချုပ်ကကြေညာခဲ့ပါတယ်ဒီအစီအစဉ်ကတော့ဝင်ငွေထိခိုက်ပြီးတော့အကူအညီလိုအပ်နေတဲ့မိသားစုတွေအတွက်ထောက်ပံ့မှုတွေပေးသွားဖို့ဖြစ်ပါတယ်ကျွန်မစုမုံကဆက်သွယ်မေးမြန်းတင်ပြပေးခဲ့တာပါရှင်